မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေမှာကိုဗစ်ကပ်ရောဂါဆက်ဆီးတဲ့အစီအစဉ်တွေစတင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကမတ်အေးမှာပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတဲ့နိုင်ငံခြားသားအလုပ်သမားတွေရှိရာနေရာတွေကိုအဓိကထားပြီးဆက်ဆီးတဲ့အစီအစဉ်ကိုတော့ကျန်းမာရေးဝန်ထမ်းအနေနဲ့အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ပဲစတင်လိုက်တာပါ။ယောဂဖို့ဆက်ဆီးတဲ့အစီအစဉ်မှာမြန်မာနိုင်ငံသားအများပြားနေထိုင်နေကြပြီးယောဂကူးစက်မှုအန္တရာယ်ရှိတာကြောင့်အနီရောင်အဆင့်သတ်မှတ်ထားတဲ့နယ်မြေတွေလည်းပါဝင်တယ်ဆိုပြီးမလေးရှားနိုင်ငံအခြေစိုက်အလုပ်ကင်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပြပါတယ်။အဲ့
ဒါကဆက်တင်မှာမှာဆက်တင်မှာဆက်ယုံနေလို့နိုင်ငံသားတွေများနေရာတွေဆက်ယုံနေ
ဟုတ်ကဲ့
အဲ့ဒါကသူကဆက်တင်မှာလေတကယ်ပြည်နယ်နဲ့ပါတယ်သလောင်းလုံးနဲ့ပါတယ်ခေါလာကဟုတ်ကဲ့အဲ့ဒါကဖြစ်စ်မှာလေဒီလိုဖြစ်စ်မှာနိုင်ငံသားတော်သမားတွေအဲအရိကဝန်ကြီးပေါ့သူတို့အနီးကောင်းနေနေပေါ့
မြန်မာနိုင်ငံသားတွေရှိရာကွာလာလမ်ပူဆလန်ကောပီနန်ပါဝင်ယောဂကုသမှုအန္တရာယ်ရှိတဲ့နယ်မြေတွေဖြစ်သတ်မှတ်ထားတဲ့နေရာတွေမှာဒီဇင်ဘာလ9ရက်နေ့ကနေစတင်ပြီးဆက်စပ်ရမှာစာဘာနီဂရီဆယ်ဗီလန်ပီနန်အပါဝင်ကျန်ဒေသတွေမှာဒီဇင်ဘာလ16ရက်နေ့ကနေစတင်ဆက်စပ်သွားမယ်လို့လည်းမလေးရှားလူဆောင်အားအရင်းမြစ်ဝင်ကြီးဆာလာဘနန်ကိုကိုကာပီဒေသခံသတင်းတွေကဖော်ပြကြပါရယ်ပီရက်ပီနန်ဤပို့မြို့မှာလည်းဆက်ရောက်လို့သမားတွေကြာကိုဗစ်ဆက်ဆဲမှုတွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီနေ့ကစပြီးသတင်းနှစ်ပတ်ကြာအင်ပြင်မထွက်ဖို့အမိန့်ထုတ်လိုက်ကြောင်းအလုပ်ကင်ရှာဖွေအကျိုးဆောင်လုပ်ငန်းရှင်ဦးတန်းထွန်းကပြောပါရယ်တလင
်းရည်ပေါ့နှစ်ပတ်ပေါ့နော်တစ်ပတ်ပဲလေတစ်ပတ်တစ်ခုပဲဒီမှာဤပို့မြို့နော်ဟုတ်ကဲ့ဤပို့မြို့ဒီနေ့ဒီနေ့တရနေ့ပေါ့ဒီနေ့မှတရနေ့ရယ်စပြီးတလင်းရည်နှစ်ပတ်ပေါ့
သေဆုံးသူ360ဦးနဲ့ကိုဗစ်ကပ်ရောဂါကူးစက်သူ6000ခွဲကျော်ရှိနေပြီဖြစ်တဲ့မလေးရှားနိုင်ငံမှာနိုင်ငံသားတွေရှိရာဆက်ရုံအလုပ်ရုံတွေကနေကိုဗစ်ရောဂါပိုးကူးစက်မှုတွေတိုးလာနေတာကြောင့်နိုင်ငံတဝန်းကခက်မှန်းကြီးနိုင်ငံသားအလုပ်သမားတန်တန်း9သိန်းလောက်ကိုစစ်ဆေးဖို့မလေးရှားအာဏာပိုင်တွေကဆုံးဖြတ်ခဲ့တာပါမလေးရှားနိုင်ငံမှာခက်မှန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေပြီးကပ်ရောဂါကာလအလုပ်ကိုင်တဲ့စားဝတ်နေရေးအခက်အခဲတွေကြောင့်ကိုကိုကိုအဆုံးစီရင်သူတချို့ရှိခဲ့သလိုနေရပြန်ဖို့စူးစမ်းကြသူတွေလည်းရှိပါတယ်ရှင်။ကျမမအေးပါ VOE အတွက်သတင်းပေးပို့နေတာပါ။